Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA မိတ်ခင်တန်ကနေ2022ခုနှစ်ဇွန်လ25ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်။ကျမခင်ဗျူထွေးပါ။ NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မနေ့ကမြန်မာရေးဆွေးနွေးတယ်လို့အမေရိကန်ငွေကြေးဌာနအတိုင်ပင်ခံ Derek Chole ကပြောပါရယ်။စစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုနိုင်ငံတကာကအာတူးပီနဲ့အညီကာကွယ်ပေးဖို့ကုလသမဂ္ဂဆရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကမနေ့ကအာတူးပီစီဝေးမှာထပ်မံတိုက်တွန်းပါရယ်။အမေရိကန်တရားရုံးချုပ်ကပယ်ဖျက်လိုက်တဲ့ဒေသဖြတ်ချခွင့်အခွင့်အရေးပြန်လည်ရရှိအောင်ကြိုးပမ်းကြရလိမ့်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူစနေညမှာတော်ရရှင်နေနားဆင်ရမယ်။အပတ်စဉ်ကဏ္ဍအစီအစဉ်တွေမှာတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့တို့အသံအစီအစဉ်မှာနားဆင်ရမှာကပရိပခါတွေထဲမှာနေထိုင်နေရတဲ့ကရင်ပြည်သူတွေကိုစစ်တပ်နဲ့ BGF တွေကလူသားဒိုင်းဖြစ်နေအသုံးပြုပြီးတော့သိန်းနဲ့ချီငွေညှစ်နေပါတယ်။
ပါရမတော်ကတော့ပေါ်တာထားခိုင်းတဲ့အဲ့ဒါပေါ်တာထားတဲ့လူတို့တရားကိုပါရမတော်6ဆိုင်တောင်းတဲ့6ဆိုင်ကနေမြောက်ဘုတ်30ဆိုင်တောင်းတဲ့တော့ဖြစ်ရောငွေတောင်းတဲ့လူတွေရောပြန်လို့လိုက်တယ်။ဒီပြန်လို့ပြန်လာပါဟုတ်ဘုတ်ဖတ်ထားတယ်
။ဒုတန်စီစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဒီမိုကရေစီလူခွင့်ရနဲ့ခေတ်ပြိုင်ကဘာသတင်းနောက်တစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာ1953ခုနှစ်ကစလို့ဖက်ဒရယ်အစိုးရကသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကမနေ့ကပယ်ဖျက်လိုက်ပြီးခြင်းပါပဲ။သမ္မတဘိုင်ဒန်ကတဟာတိုင်းပြည်အတွက်စိတ်မကောင်းစရာနေ့တနေ့လို့ပြောဆိုလိုက်ပြီးတော့ဒီအခွင့်အရေးပြန်လည်ရရှိအောင်ဆက်လက်တိုက်ပွဲဝင်သွားကြရမယ်အကြောင်းပြောပါရစေ
။ I will do all of my power to protect the women's right in states where they will face the consequences of today's decision.
အခုဆုံးဖြတ်ချက်ရဲ့အကျိုးဆက်တွေကိုရင်ဆိုင်ကြရမယ့်ပြည်နယ်တွေကအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ကျွန်တော်လှုပ်ဆောင်နိုင်တဲ့အရာအလုံးလှုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကဒီမနေ့ကတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတော့မကြခင်မှာပဲအင်ပီရိုမိတ်ကုန်းမှာပြောကြားသွားခဲ့တာပါအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဆုံးဖြတ်ခွင့်ကိုကာကွယ်ပေးနိုင်တဲ့ခေါင်းဆောင်တွေပို့ပြီးတော့ရွေးချယ်တင်ပြကြဖို့လည်းသမ္မတဘိုင်ဒန်ကတိုက်တွန်းပြောကြားခဲ့ပါတယ်သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီဝင်တွေအနေနဲ့လာမယ့်နိုဝင်ဘာလထဲမှာကျင်းပဖို့ရှိနေတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတရားရုံးဆုံးဖြတ်ချက်အပေါ်မကျေနပ်မှုတွေကလည်းဒီမိုကရက်တစ်အတွက်ထောက်ခံမှုရဖို့ကြိုးစားလာနိုင်ပါတယ်။အမေရိကန်နိုင်ငံတစ်ဝက်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့သတိသားဖြတ်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်တုန်းကခန့်အပ်ခဲ့တဲ့တရားသူကြီး3ဦးအပါအဝင် Conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကမနေ့ကပြန်ရုပ်သိမ်းလိုက်တာကြောင့်နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေရှိလာတယ်လို့ဒီဆုံးဖြတ်ချက်ကိုထောက်ခံတဲ့သူတွေကလည်းအောက်မွေးခံနေကြပါရဲ့ရှင်
။ဒီ American တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်အ ਨੇ စုံပြည်နယ်73ခုမှာသတိသားဖြတ်ချခွင့်တာမြင့်တဲ့ဥပဒေကိုအသက်သွင်းဖို့ရှိနေပါလေ။ဖွဲ့စည်းပုံဆိုင်ရာအမျိုးသမီးအခွင့်အရေးအခြေနှစ်ပေါင်း90နီးပါးအထိပေးအပ်ခဲ့တဲ့ဒီအခွင့်အရေးအရကိုဝင်သုံးလမကျော်ခင်တရီသားဖြတ်ချခွင့်ရှိခဲ့ရကနေအခုတော့တားမြစ်ခံရဖို့ဖြစ်လာတာပါ။သမိုင်းဝင် Roe v. Wade စီရင်ထုံးနဲ့ကိုဝင်ဖြတ်ချခွင့်ပေးလာခဲ့တာကို Conservative တရားသူကြီးတွေကြီးစိုးလာတဲ့တရားရုံးချုပ်ကမနေ့ကမပယ်ဖြတ်ခင်ကတည်းကဒီနယ်တချို့မှာအခုလိုတားမြစ်ဖို့အသက်သွင်းနိုင်တဲ့ဥပဒေတချို့ကိုနှစ်တွင်နဲ့ချီချမှတ်ထားတာတချို့မှာတော့တိတ်မကြခင်ကမှချမှတ်လာခဲ့တာပါ။ဒါကြောင့်တချို့ပြည်နယ်တွေအနေနဲ့သူရဲ့ဒီတရေသားတားမြစ်မှုဥပဒေတွေကိုချက်ချင်းအသက်သွင်းလိုက်လို့ရတယ်လို့တခြားပြည်နယ်တွေမှာလည်းမကြခင်လိုက်လို့လာနိုင်ခြင်းရှိနေပါတယ်။အခုတရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်တရေသားဖြတ်ချခွင့်တားမြစ်ဖို့လက်တွေ့ချက်ချင်းအသက်သွင်းလိုက်နိုင်တဲ့ဥပဒေရှိထားပြီးသားပြည်နယ်တွေကတော့ Arkansas, Idaho, Kentucky, Louisiana, Mississippi, Missouri, မြောက် Dakota, Oklahoma, Down Dakota, Tennessee, Texas, Utah နဲ့ Wyoming ပြည်နယ်တွေဖြစ်ပါတယ်ခင်ဗျာ။
ဒီလဆော်ပိုင်လုံးကရှီတောင်အာရှနိုင်ငံတချို့ကိုတွားရောက်ပြီးမြမရေးဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားယဉ်ကျေးမှုဌာနအတိုင်ပင်ခံ Derek Chole ကသူ့ခီးစဉ်အတွင်းဆွေးနွေးချက်တွေကို NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မနေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်းပြောပါရစေ။မြမနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိလာဖို့နဲ့မြမပြည်သူတွေအတွက် စည်းလုံးညီညွတ်ပြီးလွတ်လပ်သားရဝပြောတဲ့အနာဂတ်နိုင်ငံတစ်ခုဖြစ်လာအောင်ဝမ်းဝင်းကူညီဆောင်ရွက်နေတဲ့အမေရိကန်အစိုးရရဲ့အားထုတ်ကြိုးပမ်းမှုတွေနဲ့မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ NUG ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တဲ့ဆိုတာကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံရှိုလီကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောဆိုထားတာပါ Mr. Shulia Sula 9 ရက်နေ့ကနေ 14 ရက်နေ့အထိ Thai Singapore Brunei အပါအဝင်အာဆီယံနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင့်ထဲပေါ်နိုင်ဖို့ကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအဲ့ဒီအချိန်တုန်းကထုတ်ပြန်ခဲ့ပါတယ်ထိုင်းနိုင်ငံခီးစင်အတွင်းမှာတော့ထိုင်းပြည်မှာနေဆက်ကအကြီးဆုံးဒုက္ခတဲ့စခန်းတစ်ခုဖြစ်တဲ့မဲလာဒုက္ခတဲ့စခန်းကိုလည်းတွားရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ဒုက္ခတွေအပါအဝင်မြမရေးကိုကူညီဆောင်ရွက်ပေးနေကြတဲ့အဖွဲ့အစည်းတွေနဲ့ပါမစ္စတာရှိုလီတွေ့ဆုံခဲ့ပါတယ်ရှင်
။အာတူပီနဲ့မြမပြည်သူတွေကိုကာကွယ်ပေးဖို့တံမကြီးဦးကျော်မိုးထွန်းကထပ်မံတိုက်တွန်းလိုက်ပါတယ်။မြမစစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြမပြည်သူတွေကိုဒီအာတူပီလို့တော့ခေါ်တဲ့နိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ပြတ်ကွက်နေတော့မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတမတ်ကြီးဦးကျော်မိုးထွန်းကဆွလိုက်ပြီးအတူပီနဲ့အညီအမြန်ဆုံးကူညီပေးဖို့ထပ်တောင်းဆိုလိုက်တာပါမြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြက်ကွက်တာတွေမကတော့ပဲစစ်တပ်ကအာဏာအတွက်လူတွေကိုကြောက်ရွံ့ထိလိုက်အောင်ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကတည်းကချမှတ်ခဲ့တဲ့ဒီအတူပီပါဆိုးဝါးပြင်းထန်တဲ့လူခွင့်ရပြမှုတမတ်ချက်တွေနဲ့ကန့်ရင်နေတယ်အချိန်မီပြည့်ပြည့်စုံစုံအရေးယူပေးပါလို့တမတ်ကြီးဦးကျော်မိုးထွန်းကမနေ့ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့ R2B ဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲမှာတောင်းဆိုသွားတာပါဒါပေမဲ့ American Power ကမ္ဘာကောင်ဆောင်တချို့ကကုလလုံခြုံရေးကောင်စီကချမှတ်ထားတဲ့ R2B ကိုလက်တွေ့အကောင့်ထဲပေါ်ကိုပြက်ကွက်နေခဲ့တယ်လို့လည်းတမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်ခင်ဗျ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ 190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျ UA American တန်ရဲ့စနေနေ့ညအစီအစဉ်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရုရှားတပ်တွေနဲ့သတင်းအတော်ကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ယူကရိန်းနိုင်ငံရဲ့အရှိချမ်းစီဗီယိုဒေါညက်စ်မျိုးကနေယူကရိန်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေပြီလို့ယူကရိန်းတာဝန်ရှိသူတွေပြောဆိုပြီးတော့မကြခင်ပါပဲရုရှားရဲ့မဟာမိတ်အင်ဂျီချင်းဘဲလာရုစ်နိုင်ငံထဲကလည်းဒီနေ့ယူကရိန်းကိုအပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်မြောက်ပိုင်းရှာနီဂျီဖ်ဒေသကဒက်စနာရွာကိုပစ်မှတ်ထားပြီးရော့ကက်ဒုံးကျည်20လောက်နဲ့ပစ်ခတ်တာကြောင့်အဲ့ဒီဒေသကအခြေခံအဆောက်အအုံတွေကိုထိမှန်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းဒေသဆိုင်ရာစစ်ဘက်အရာရှိကပြောဆိုတာကို AFP သတင်းကဖော်ပြပါဗျ။ New York Times သတင်းစာမှာကတော့ Rocket ဒုံးကျည်တွေ40ထက်မနည်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဖော်ပြပါဗျ။ Russia သမ္မတ Putin နဲ့ Belarus သမ္မတ Alexander Lukashenko တို့ St. Petersburg မြို့မှာဒီကနေ့မတွေ့ဆုံခင်နိုင်တိုင်းအလိုမှာပဲအခုလိုပစ်ခတ်ခဲ့တာပါ။တိုက်ခိုက်မှုကြောင့်အသေးပြောက်ရှိမရှိဆိုတာတော့လောလောဆယ်မသိရသေးပါဘူး။ရုရှားရဲ့မဟာမိတ်ဖြစ်တဲ့ဘဲလာရုစ်နိုင်ငံအနေနဲ့ယူကရိန်းစစ်ပွဲမှာတရားဝင်ပါဝင်တိုက်ခိုက်ပေးတာမျိုးမရှိပေမဲ့လို့ဖေဖော်ဝါရီ24ရက်ကျူးကျော်စစ်စတင်ချိန်ကစပြီးတော့ရုရှားကိုလိုအပ်တဲ့စီးအထောက်ပံ့ပစ္စည်းတွေကိုကူညီပေးနေတာပါ။ဒါပေမဲ့ဒီကနေ့တိုက်ခိုက်မှုကတော့ဘဲလာရုစ်ကရုရှားကသူနဲ့အတူစစ်ပွဲတွေကိုတရားဝင်ဆွဲသွင်းလိုက်တာပဲဖြစ်တယ်လို့ယူကရိန်း6လိုင်းရေးအဖွဲ့ကပြောပါရယ်။အနောက်နိုင်ငံတွေကတော့ဒီယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားအပြင်ဘဲလာရုစ်နိုင်ငံကိုလည်းတိုက်ဆိုတန်ခတ်မှုတွေချမှတ်ထားပါရယ်ရှင်။
ဒီယူကရိန်းကိုပဲဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ဖို့စခွင့်ပြုလိုက်တာကိုယူကရိန်းခေါင်းဆောင်တွေပေါင်းပြီးဝမ်းသာအားရကြိုဆိုလိုက်ကြပါတယ်။ EU ဖွဲ့ဝင်နိုင်ငံလောင်းဆင်းတဲ့အခုလိုဒီဘက်ထက်စခွင့်ပြုလိုက်တဲ့အပေါ်ယူကရိန်းသမ္မတနောက်ဝန်ကြီးချုပ်လွှတ်တော်ဥက္ကဋ္ဌ3ယောက်ပေါင်းပြီးရုပ်မြင့်တန်ကြားကနေအခုလိုစကားပါလိုက်ကဒီလုပ်ငန်းစဉ်နောက်ပြန်ဆွဲစရာအကြောင်းမရှိတော့ဘူးလို့ဆိုလိုက်ပါတယ်။သမ္မတဗလာဒီမာဇယ်လန်စကီကလည်းယူကရိန်းညီညွတ်ရေးကစစ်မှန်ပြီးအမှန်ကန်ပြန်တိုက်နိုင်ခဲ့ကအောက်ဘက်ခံဖို့လုံးဝတေချာနေပြီးယူကရိန်းဥရောပနောက်တစ်ကမ္ဘာလုံးရဲ့လူသားဖြစ်တည်မှုနဲ့ယူကရိန်းနဲ့သူရဲကောင်းတွေဂုဏ်သိက္ခာကြောင်းလို့ပြောခဲ့ပါတယ်။ဥရောပကောင်ဆောင်တွေဘက်ကလည်းအခုလိုယူကရိန်းပြင်မော်လ်ဒိုဗာကိုပါစဝင်ခွင့်ပြုဖို့ဖြစ်လာတာအတွက်တမိုင်းဝင်ဖြစ်ရကြည်ပါလို့ဂုဏ်ယူဝင်ကြွားစွာပြောခဲ့ပါတယ်။ဒါပေမဲ့ဒီယူကရိန်းနဲ့မော်လ်ဒိုဗာနှစ်နိုင်ငံအနေနဲ့ EU တင်းပြည့်အဖွဲ့ဝင်ဖြစ်လာရေးလမ်းကြောင်းဆုံးထိကြည့်ရင်တော့သိပ်လွယ်လွန်းတာတော့မဟုတ်သေးဘူးလို့သတိနဲ့သူတို့ကပြောကြပါတယ်။ဥရောပကောင်ရှင်ကြီးကအာဆီလာဗနာလီယွန်ကလည်းဒီအတွက်တော့မရှိမဖြစ်လိုအပ်တဲ့ပြည်ပြင်ပြောင်းလဲရေးတွေကိုဒီနှစ်နိုင်ငံလုံးအနေနဲ့အတက်နိုင်ဆုံးအမြန်ဆုံးနဲ့အပြင်းထန်ဆုံးကြိုးစားလုပ်ပေးကြမယ်လို့တော့ သူလက်ခံယုံကြည်ထားတယ်လို့ဆိုပါတယ်ခင်ဗျာ
။နော်ဝေးနိုင်ငံအော့စလိုမြို့မှာလူနှစ်ဦးသေဆုံးပြီး14ယောက်ဒဏ်ရာရခဲ့တဲ့ညလုံးပေါက်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ပြီးစုံစမ်းစစ်ဆေးမှုတွေကိုတော့ဆက်ပြီးတော့လုပ်နေတယ်လို့နော်ဝေးရဲတပ်ဖွဲ့ကပြောပါတယ်။ပစ်ခတ်မှုအပြီးဖမ်းဆီးလိုက်တဲ့သူဟာအီရန်နယ်ဘွားနော်ဝေနိုင်ငံသားဖြစ်ပြီးသူ့ရဲ့အကြောင်းကိုရဲတပ်ဖွဲ့ကအရင်ကတည်းကသိရှိထားတာတွေရှိပေမဲ့လို့ရာဇဝတ်ပြစ်မှုကြီးကြီးမားမားရှိခဲ့တာမျိုးတော့မဟုတ်ဘူးလို့နော်ဝေရဲရာရှိတွေကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ပစ်ခတ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးပစ္စတိုတနက်တလက်နဲ့ဆက်တနက်တလက်သိမ်းဆည်းရမိထားတယ်လို့လည်းရဲရာရှိတွေကပြောပါရယ်အော်ဆိုမျိုးမှာလိင်တူစုံမဲ့သူLGBTQ အတိုင်းဝိုင်းတွေအလာများတဲ့ဘားဆိုင်တစ်ခုရဲ့အပြင်ဘက်မှာတောက်ချနေညတော့ကဒီတိုက်ခတ်မှုဖြစ်ခဲ့တာဖြစ်ပြီးတော့ဒီကနေ့ချင်းပါဖို့စီစဉ်ထားတဲ့အော့စလိုလိင်တူချစ်သူတွေရဲ့ပွဲတော်ကိုလည်းဖျက်သိမ်းလိုက်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတော့လူ1150အထိသေပြီးခဲ့တဲ့ငလင်ဘေးအကူအညီပါအိန္ဒိယပါကစ္စတန်စစ်လေယာဉ်ကြီးဆက်ရောက်သွားပါပြီ။တခြားနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့တွေကလည်းအခုလိုဝိုင်းကူနေချိန်မှာကိုစမြို့လေယာဉ်ကွင်းကိုဆက်ရောက်လာတဲ့ဒီစစ်ကုန်တင်လေယာဉ်ကြီးပေါ်မှာရပ်ပြင်တဲတွေအစားအသောက်တွေနဲ့ဆေးဝါးတွေပါလာတယ်လို့ပါကစ္စတန်အရာရှိတွေကဆိုပါတယ်။ကိုစမြို့ဟာငလင်ဗဟိုပြုလှုပ်ခတ်ခဲ့တဲ့ပတ်တီကာပြည်နယ်နဲ့မိုင်30ကျော်သာဝေးတဲ့နိုင်ငံအရှိတောင်ဘက်ကအကြီးဆုံးမြို့ကြီးဖြစ်ပါတယ်။အခုပတ်ထဲပြင်းပြင်းထန်ထန်လှုပ်ခဲ့တဲ့ဒီငလင်ကယ်ဆယ်ရေးတွေဆက်လုပ်နေပြီးမနေ့ကနောက်ဆက်တွဲငလင်ကြောင့်တော့5ဦးသေဆုံးထပ်သေးခဲ့တယ်လို့နောက်ဒါအပြင်နောက်ထပ်သေဆုံးတရားရသူတွေတိုးလာဖို့လည်းခံမှန်းထားကြပါတယ်။အာဖဂန်နစ္စတန်မှာ20အတွင်းလူသေပြောက်အများဆုံးဖြစ်ခဲ့တဲ့ဒီငလျင်ကြောင့်သေဆုံးခဲ့ရတဲ့သူတွေထဲမှာကလေးတွေလည်း120အထိပါဝင်ခဲ့တယ်လို့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်ထားပါတယ်။တရား6အဆင့်ရှိတဲ့ဒီငလျင်ကြောင့်လက်ရှိတရားရထားသူကလည်း1500အထိကျော်လာနေချိန်မှာ1000ချီတဲ့အင်ယာမဲ့သွားရသူတွေအတွက်လည်းဒီနေ့ရောက်လာတဲ့အကူအညီတွေကိုတောင်ပေါ်ဒေသတွေစီကိုဆက်ပို့ဖို့ရှိနေပါတယ်။ဒီအကူအညီတွေကိုတာလီဘန်အရာရှိတွေလက်ထက်လွှဲပေးခဲ့ပြီလို့လည်းအာဖဂန်ဆိုင်ရာပါကစ္စတန်နိုင်ငံသံမတ်ကြီးမန်ဆာအာမက်ခန်ကပြောခဲ့ပါသေးတယ်ခင
်ဂျွန်လ25ရက်စနေညရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ကလည်းမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိ Washington DC မြို့တော်ကလည်းထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ Democracy လူခွေရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးတို့အတန်းစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမရဲ့ဒုတ်တန်အစီအစဉ်မှာတော့ကရင်ပြည်နယ်အတွင်းပြည်ပခရီချာမှာအတုံးချခံရတဲ့ဒေသခံတွေလူခွေချိုးဖောက်ခံရတဲ့အခြေအနေကိုတင်ဆက်ပေးထားတာပါကရင်ပြည်နယ်မှာလက်နက်ကင်ပြည်ပခရီချာဒေသခံတွေကိုမြန်မာစစ်တပ်နဲ့ BGF ပူးပေါင်းတပ်ဖွဲ့တွေကလူသားတိုင်းနေအဖြစ်နဲ့အတုံးပြူတာတွေအပြင်သိမ်းနဲ့ချီပြီးတော့ငွေညှစ်တာတွေလုပ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေပါတယ် Frontieria မြန်မာနဲ့ Foundation Hirondelle တို့ကတင်ဆက်ထားတာကိုနားဆင်ပါရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိရဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြင်ဆက်ပေးနေတဲ့ဒုတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontieria မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပြည်ပခါရွေအကျင်းမှာနေထိုင်နေရတဲ့ပြည်ပြည်နယ်ကဒေသခံတွေကိုစစ်တပ်နဲ့ BGF ပူးပေါင်းအဖွဲ့တွေကလူသားတိုင်းအဖြစ်အသုံးပြုတာနဲ့တိုင်းနဲ့ချီငွေညှစ်တာတွေလုပ်နေတယ်လို့ဆွဆွဲတာတွေရှိနေပါတယ်ဒီသမားကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ AIC ရဲ့သတင်းတာစောလောကျူကတင်ဆက်ချပါတယ်
မနစ်ကစစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကရင်ပြည်နယ်ဟာမတည်ငြိမ်တဲ့နယ်မြေတွေအထက်ကတစ်ခုဖြစ်လာခဲ့ပါတယ်အချိန်တစ်နှစ်အတွင်းမှာစစ်တပ်နဲ့တော်လှန်ရေးအဖွဲ့တွေရဲ့တိုက်ပွဲ2400လောက်ဟာကရင်ပြည်နယ်မှာဖြစ်ပွားခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလစ်လာရေး Institute ISP မြန်မာရဲ့အချက်လက်တွေကသိရပါတယ်ပဋိပက္ခအတွင်းနေထိုင်ကြတဲ့ဤသူတွေဟာလက်နက်ကြီးတန်းနေအိမ်မီးရှို့ခံရမှုတွေဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကိုကြုံရတယ်လို့ဘဝနဲ့စည်တည်ပြီးလူသားတိုင်းအသုံးပြုခေါ်ဆောင်ခံရတာတွေသက်ရှင်မှုအတွက်ငွေကြေးပေးဆောင်ရတယ်လို့လည်းရှိနေပါတယ်မေလအတွင်းကကျင်းပြီနဲ့ဂ ခြေရွာတစ်ခုရဲ့ရွာသူကြီးအိမ်မှာတော့ရွာသားတွေစုဝေးခဲ့ကြပါတယ်။ရွာသားတွေရဲ့လုံခြုံရေးအတွက်ဘယ်ရွာလဲဆိုတာကိုတော့တို့အတန်ကဖော်ပြမထားပါဘူး။အဲ့ဒီရွာသားတွေကမကြခင်တုန်းကပဲသူတို့တွေဟာစစ်တပ်တစ္ဆာခံတဲ့ကရင်နယ်ခြားစောက်တဲ့ PGA ရဲ့ပေါ်တာဆွဲခံရပြီးလူသားတိုင်းအုံပြုခံရတယ်လို့ပြောပါတယ်။တော်လင်ရင်အဖွဲ့ရဲ့ချောင်းမြောင်းပြစ်ခတ်ခံရမှာဆိုတဲ့အတွက်စစ်ကြောင်းရဲ့အရှိအလဲအနောက်ဘက်တွေမှာရွာသားတွေကိုအတင်းဖိအားပေးရှောက်ခိုင်းတယ်လို့ဆိုကြပါတယ်လူသားတိုင်းဖြစ်ခေါ်ဆောင်ခဲ့ရသူတွေကတော့လမ်းတလျှောက်စစ်ကြောင်းကပြစ်စည်းတွေကိုလည်းတည်ဆောင်ပေးရပါတယ်ရွေးချယ်ခံရတဲ့ရွာသားတွေမှာညစ်ပင်ခွင့်မရှိပါဘူးတောင်ဝင်ရှိသူတို့ကတော့
ဒီကခေါ်ဆောင်သူတို့ဝါဝါတွေဟောလာကနဝေ
သူတို့ကလည်းကြည်တွေအထောက်ပူတွေတည်ပြီးတော့၄ကီကိုခေါ်သွားတာပဲသူတို့ဂျာမားသွားခိုင်းတယ်ဒါပေမဲ့စစ်ယူနီဖောင်းတွေဝတ်ခိုင်းတာမရှိဘူးလူသားတိုင်းအသုံးပြုတာကတော့အဲ့လိုပေါ်တာဖန်ကတဲ့ကတော့လူသားတိုင်းသုံးတာပါသွားပြီနောက်ပြီးတော့ရွာတရားကိုဘလောက်ဘလောက်ပေးရဖို့တော့တောင်းတယ
်စစ်သားတွေကတရွာကို15သိန်းသိန်း20မရမကဖိအားပေးတောင်းတာမျိုးလည်းရှိတယ်လို့တောင်းရှိသူကထပ်ပြောပါသေးတယ
်တက်ဖွာကထားတယ်အလဆာဝတ်ခါလည်းကနတာ
ဖာကနေစသွားတော့သူတို့ကိုပြစ်ခတ်တာမျိုးတော့မရှိဘူး။ဒီနေ့မျိုးနဲ့ဘယ်ရောက်မှ KIA ဘက်ကပြစ်တာမျိုးတော့ရှိတယ်။ရွာသားတွေပါသွားတော့သူတို့တွားပြီးပြစ်ခတ်ဖို့ကအဆင်မပြေဘူးပေါ့
။မတည်ငြိမ်တဲ့နိုင်ငံရဲ့အရှိတောင်ဘက်ကတခြားရွာသားတွေကလည်းပြည်ကပူပေါင်းတပ်ဖွဲ့တွေကရွာသားတွေကိုဖမ်းပြီးငွေသိမ်းနဲ့ချီညှစ်တယ်လို့ပြောကြပါတယ်။နေဂျာဆော့တဲ့ PGA ဟာဒီမိုကရေစီကြိုပြုကိတမ်တော်ဒီခေတ်ပြည်ကနေခွဲထွက်ပြီး2010မှာစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့တစ်ခုဖြစ်ပါတယ်စစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာ PGL လို့ပြောင်းလဲခေါ်ဆိုပြီးစီးပွားရေးအကျိုးစီးပွားလုပ်ငန်းဖွဲ့တွေစစ်တပ်ထံကနေရခဲ့ပါတယ်ထင်ရှားတဲ့လုပ်ငန်းဖွဲ့တစ်ခုကတော့ထိုင်းမြန်မာနယ်စပ်ကအငြင်းပွားပွဲရှုကုတ်ကိုဖွင့်ပြရေးစီမံကိန်းနဲ့ဖြစ်ပါတယ် KNU ဘီလင်းမြို့နယ်တည်နေပြန်ကြားရေးအစိုးရ BGN နဲ့စစ်ကောင်စီပူးပေါင်းတပ်တွေဟာကရင်ပြည်နယ်ဖအံမြို့နယ်ကွင်းနဲ့မွန်ပြည်နယ်ဘီလင်းမြို့နယ်ရဲ့ရွာတွေကနေကလေးလေးဦးပါဝင်ရွာသား92ဦးကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးလာတဲ့လူတွေကိုသူတို့ရဲ့စခန်းချတဲ့နေရာတစ်ခုဖြစ်တဲ့လေကီတပေါင်းကြီးရွာနေရာအထိခေါ်ဆောင်လာခဲ့ပြီးစခန်းချတဲ့ကြီးရွာတွေရောက်တဲ့အခါဖမ်းဆီးသွားသူတွေကိုငွေကြေးတောင်းခံပြီးပြန်လွှတ်ပေးလိုက်တယ်လို့ KNU တထုံခရိုင်မှုပုဒ်စောစုမြင့်ကအတည်ပြုပြောကြပါတယ်။
ပါမတော့ပေါ်တာထားခိုင်းတယ်ပေါ်တာထားခိုင်းတော့သူတို့အဲ့ဒီမှာကြောင်တော့နေပြီးတော့သူတို့ ਈ ဟော်လာတယ်အဲ့ဒီမှာပေါ်တာထားခိုင်းတယ်အဲ့ဒါသူတို့ပြန်ဆင်းတဲ့ခါကျတော့အဲ့ဒီပေါ်တာထားတဲ့လူတို့တရားကိုပါမတော့6ဆိုင်တောင်းတယ်6ဆိုင်ကနေပြီးတော့အခု30 30ဖြစ်ရောသူတောင်းတော့လူတွေတော့ပြန်လွတ်လိုက်တယ်အဲ့ပြန်လွတ်တော့ပြန်လွတ်ပြေးလာပါဟုတ်အခုဖတ်ထားတယ
် BGF ပူပေါင်းတပ်ဖွဲ့တွေကတထုံခရိုင်ဖအံမြို့နယ်မှာရှိတယ်ကြီးရွာအုပ်စု3စုထဲကဖန်စီခံရသူတွေစီကနေတောင်းယူခဲ့တဲ့ငွေကြေးပမာဏအလုံးပေါင်း7,338သိန်းရှိတယ်လို့စွပ်စွဲခံထားရပါတယ်။ဖန်စီခံရသူအများစုဟာစစ်ရှောင်ရွာသားတွေဖြစ်တယ်လို့ဘုဒ္ဓဆောဆုမြင့်ကဆိုပါတယ
်။ဖုန်းကမှဆောဆောင်နေပြီးဘယ်နဲ့လူတွေကိုဖမ်းတော့ခေါ်လာ။ကမျိုးသမီးရောမျိုးသားပါမလို့အဲ့ဒါကဘယ်နည်းဘယ်နာကြည့်လဲမသိဘူးအဲ့ဒါတခြားတော့ယူနီဖောင်းပေးဖို့တယ်လို့ကျွန်တော်ကြားတယ်။ဘောရောကူစကမ်းမလို့တာပေါ့လူသားတိုင်းအနေနဲ့ဆိုတော့တောင်းပြရပါဘူးသူလောက်တယ်တော့လူခွေးချုပ်ပါလို့ကျွန်တော်ပြောတာပေါ့ဆိုတော့မှာတကယ်ဆိုတော့ကျွန်တော်မှာဆိုကျွန်တော်တတ်မယ်ဆိုလို့ရှိရင်ဒီလိုသာဝယ်နေနဲ့လေအဲကိုကကိုလာပေါ့ဒီလိုကကယူမဲ့သူတို့လာတဲ့ခါလူခွေးချုပ်ပါတာပေါ့
လုံခဲ့တဲ့ဆယ်စုနှစ်များစွာကစစ်တပ်ဟာနိုင်ငံတော်ဝန်ကပဋိပက္ခဖြစ်ပွားရာနေရာတွေမှာလူမဆန်တဲ့ဖြက်လေးဖြက်ပြူဟာကိုစစ်တုံးခတ်ပါတယ်အနာမသိခင်ကာလတုန်းကလည်းစစ်ကောင်စီတပ်သားတွေကဝီလျံခုံပြတဲ့ဒေသတွေမှာနေမရှင်းလင်းရေးဆိုပြီးတော့ရွာလုံးကျွတ်မီးရှို့တာမတိန်ကျစ်တာလူသားတိုင်းလုတာပေါ်တာဆွဲတာနဲ့ဒေသခံတွေစီကငွေညှစ်တယ်ဆိုပြီးဆွဆွဲခံရတာတော်တော်ကြာပါပြီ။ BGF ပူပေါင်းတပ်ဖွဲ့ဝင်တွေလူသားတိုင်းအုံပြုမှုနဲ့ပတ်သက်ပြီးအရှိတောင်တန်းဌာန BGF တိုက်နယ်သုံးအတွင်းရင်းမှုဘုံမှုကြီးစွာချစ်သူကတော့ငင်းဆိုပါတယ်
ဒီတော့ကငွေကြေးတန်ရတာတို့ပါတော့ကျွန်တော်ပြင်စီခက်တာမတွေ့ရဘူးရောအဲ့ဒီပိုင်းမှာကျွန်တော်တို့ကပေါ်လူကြီးတွေလည်းကျွန်တော်မင်းလာသူတို့ကအဲ့လိုတပေးလေးခက်လာတယ်ကျွန်တော်ပြန်မင်းလာမမတော်ဘူးနော်သူတို့အဲ့လိုမျိုးဆက်စုပ်ချက်နဲ့မှမတွေ့ရဘူးငွေကြေးတန်ရတာတို့ဒီလူခေါ်တာတော့မှန်တယ်ကြည်ညာဝမ်းသက်ခံတာတို့ပါတော့မှန်တယ
်သူသားတိုင်းအနေနဲ့အသုံးပြုတာတိုင်းရှိတယ်လို့ပြောနိုင်လား
မရှိပါဘူးမရှိပါဘူးလောဝတ်တပင်ကနေပဲမဟုတ်တာတွေစောက်ပြောတာအခုခင်မ know, look here, Boma, sit down and let's go to Kayaro. You know, look there. Yeah, Aloma, Wabon, and then you know, GG Tune, you know, Pura, no park or parliament. But you know, Ragu, I did give away Alo, Jamaican, and Losaba, Tamado, Moan, Saint Salama, you know, Tamado, Wabro. Nature loaded Cagaro, Arab to come, point to me, low power at the board of Far, Lady Loda, and Elum Loda, Nibare.
Meldi Munega, Yori Male, Biji Aga, Mutonari Shidelo, Suswe Kayana Nepeta Bidole, Pumuso Chitugaro, Nintabati, eh?
Oh, you know, Yavo, the Lao, Mopo Nendo, Panacon, Otoade, Mopo Yade. Pido, every material and Malay, you know, if you could queen Loma, the Lao, Nendo. ပန်းဝင်စုံလုံးလေးတော့ကျွန်တော်တို့ပန်းဖို့တဲ့ပညာရေးပတ်ချက်တွေအခုဒီကြောင့်ဖွင့်တဲ့ဟိုကလာမှာဆိုကျွန်တော်တို့ပန်းဝင်ပိတ်လေးတဲ့တော့ဟိုဘောကျွန်တော်တို့ပန်းဖို့တဲ့ကုတ်ကိုရဲ့အီရာယူပေါင်းဟိုဆက်ကူရမှာမဟုတ်ပါဘူးအဲ့ဒါတော့မဟုတ်ပါဘူးရဲဘော်တရားကိုကျွန်တော်တို့ဟိုဘောနော်လက်ချက်စနစ်နဲ့ပဲလက်ချက်စနစ်ကတို့လာတာဟိုဘောနော်ကျွန်တော်တို့ဟိုမိဘနဲ့အိမ်မှာစီရမီသ
ူပေးနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့အာဏာသိမ်းပြီးကြတဲ့အခါသတင်းထောက်တွေကိုဖန်ဆီးနှိပ်စက်သက်ဖြစ်တာတွေလုပ်နေတဲ့စစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိနေတာကြောင့်ဒီကလန့်မှုကိုလက်ခံဖို့သတင်းထောက်တွေသတိထားရမှာပါ။လူသားတိုင်းအုံပြုမှုမှာအယက်သားတွေကိုအသက်ဆုံးရှုံးစေနိုင်ပြီးတန်ရာပြင်းထန်ရစေနိုင်တာကြောင့်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရာရောက်ပါတယ်။ဒါအပြင်နိုင်ငံကရာဇဝမှုခုံရုံးရဲ့1998ရောမဥပဒေအရစစ်ရာဇဝမှုကျူးလွန်ရာရောက်ပါတယ်။လူသားတိုင်းအုံပြုတာဟာတရားမဝင်ပေမဲ့စစ်တပ်ကတော့ကရင်ပြည်နယ်တစ်ခုတည်းမကပဲနိုင်ငံနေရအနက်ပြားမှာသုံးနေတုံးမှာကရင်လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့
စစ်တောင်စီနဲ့ BGF တို့ဘက်ကနေပြီးတော့မှကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပေါ့နော်ဒါဒီလူသားတိုင်းအဖြစ်မှမောက်ပါဘူးမြင်ဒီလူ့အခွင့်အရေးချိုးဖောက်မှုမျိုးမဆိုပေါ့လေဒီဟာတွေကိုကျွန်တော်တို့ KHRG အနေနဲ့ကကြတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ပေါ့နော်ပြီးလို့ရှိရင်လည်းဒီအဖွဲ့အစည်းတွေကတော့လကောက်ဒီနာဆင်းတော်လကောက်နိုင်ငံတကာဆင်းတော်လကောက်တာတွေကိုဆက်လက်ပြီးတော့မှတင်ပြပေးဖို့ရှိတယ် advocate ကိုပေါ့လုပ်ဖို့ရှိတယ်ပေါ့ဘာလို့လဲဆိုလို့ရှိရင်ဒီဟာတွေကဒါဒီလောက်ဆောင်ချက်တွေကဟို crime against humanity လည်းဖြစ်လို့မြို့တာ war crime လည်းဖြစ်တယ်လေကုလသမဂ္ဂကတက်ဆိုင်ရာအဖွဲ့အစည်းတွေကလည်းဒါတွေဒီလိုလောက်ဆောင်ချက်ကဟိုကပေါ့နော်ရင်းတက်ပြီးဖို့ဒါဆက်လက်ပြီးတော့မှဟိုကဒုက္ခလောက်သွားရမှာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဒို့အံအဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်လည်းတချို့ကိုအသုံးမပြုချပါဘူး။ဒို့အတန်ပတ်စင်အတန်နဲ့အစီအစဉ်ကို Frontier Myanmar website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ၊ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်ပါသလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအထိမှလည်းနားဆင်နိုင်ပါရဲ့။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီးစံတရားမြန်မာနဲ့ Foundation Hero တို့ကပူးပေါင်းနေကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ပြပါတယ်ရှင
်။ကရင်ပြည်နယ်အတွင်းပြည်ပခန့်တွေကြားမှာအတုံးချခံနေရတဲ့ကရင်ဒေသခံတွေလူခွင့်ချိုးဖောက်ခံနေရတဲ့အခြေအနေကိုတင်ဆက်ပေးခဲ့တဲ့ဒို့အတန်အစီအစဉ်မှာရှင်ဆက်ပြီးတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်။အမေရိကန်မှာလူပြူကြီးစိုးရေးဝါဒီတွေကအကြမ်းဖက်တိုက်ခိုက်လာနေသလိုကမ္ဘာတလွှားမှာလည်းလက်ရအစွန်းရောက်လူမျိုးခွဲခြားရေးဝါဒကထကြွလာနေပါတယ်။လူပြူကြီးစိုးရေးဝါဒကျင်းဆုံးခဲ့တဲ့တောင်အာဖရိကနိုင်ငံမှာတော့အဲ့ဒီဝါဒရဲ့တက်ရောက်မှုနဲ့မြန်မာနိုင်ငံရဲ့လူမျိုးခွဲခြားရေးဝါဒတွေအကြောင်းကိုတောင်အာဖရိကနိုင်ငံကနေပါရဂူဘွဲရယူခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဦးတမောင်တန်းတို့ဆွေးနွေးသုံးသပ်ထားတာကိုဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာနားဆင်ရှုစားကြရအောင်ပါရှင်။
တော်ရရှိမှာညအမေရိကန်နိုင်ငံဒီတော့ပြည်နယ်မှာဗီဒီမူကွဲသူများရဲ့ပွဲတစ်ပွဲကိုဝေရောက်တိုက်ခိုက်ဖို့အဖွဲ့တစ်ဖွဲ့ကစီစဉ်ခဲ့ပါတယ်။အဲ့ဒီအဖွဲ့ကလူပြူကြီးစိုးရေးဝါဒကို ယုံကြည်ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်သူတို့ဘက်ကလည်းရွေးချယ်တာဦးလို့အတိတ်ပဲရတဲ့ Patriotic Front လို့နာမည်ပေးထားပါတယ်ဒီဘက်ရဲ့ဒီမှတ်ချက်ကတော့အမေရိကန်နိုင်ငံမှာလူပြူကြီးနယ်တစ်ခုထူထောင်ရေးပဲဖြစ်ပါတယ်အလားတူပဲပြီးခဲ့တဲ့ပြည်သစ်နိုင်ငံရဲ့တပ်ရရွေးကောက်ပွဲမှာလည်းလက်ရဇွန်ဝါဒီပြည်သစ်လူမျိုးကြီးဝါဒမှုရှင်းတော့တယ်လို့ဆွဆွဲကြတဲ့လက်ရဇွန်ဘာဒီရဲ့အရှိန်ကောင်လည်းပြန်လည်ကောင်းလာပါတယ်။အမေရိကန်နိုင်ငံမှာဆိုလို့ရှိရင်ထရမ့်ဦးဆောင်တဲ့ Republican Party အစိတ်ပိုင်းအားဆိုလို့ရှိရင်လူမျိုးခွဲခြားရေးဝါဒစီကိုတောင်းနေတယ်လို့ဝေဖန်သုံးသပ်တဲ့သူတွေကသုံးသပ်ကြတာကိုလည်းကျွန်တော်တို့ကြားနေရပါတယ်။ဆိုတော့ကမ္ဘာတစ်ပေါင်းမှာလက်ရာဇွန်အမျိုးသားရေးလူမျိုးရေးနိုင်ငံရေးကပြန်ပြီးတက်လာခဲ့ပါတယ်။ဒီပတ်ဒီမော်ဂစီရဲ့လူခွန်ရေးအစီအစဉ်မှာတော့ဒီအကြောင်းကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။တောင်ဆွေးနွေးကိုဖိတ်ခေါ်ထားသူကတော့တောင်အာဖရိကမှာနေထိုင်ခဲ့တဲ့အဲဒီကပဲပါလူဘွားရဲ့ယူခဲ့တဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်။ဆရာမျိုးနိုင်ကတော့ပြည်သက်ကြီးရင်းနှီးပြီးသားပုဂ္ဂိုလ်တယောက်ပါ။တောင်အာဖရိကဆိုတာကလည်းလူပြူလူမဲခွဲခြားမှုဝါဒမှုချက်သုံးခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူနောက်ပိုင်းမှာရှင်းသွားတဲ့အတွေ့အကြုံလေးကိုရှင်းနိုင်မယ်ရှိလို့ကျွန်တော်တို့ယူဆတဲ့အတွက်ကြောင့်မို့ဆရာမျိုးနိုင်ကိုဖိတ်ခေါ်ထားတာဖြစ်ပါတယ်။မင်္ဂလာပါကိုပြောနိုင်
။ဟုတ်ကဲ့မင်္ဂလာပါဆရာအကြည့်ကြည့်ပါလိုက
်။ဟုတ်ကဲ့ကိုပြောနိုင်ကိုမျိုးနိုင်ကတောင်အာဖရိကမှာလည်းနေထိုင်ခဲ့တဲ့လူတစ်ယောက်ဖြစ်တယ်။တောင်ကြီးရဲ့ကိုမျိုးနိုင်ပေါ်ရောက်ပညာသင်တဲ့ချိန်မှာတော့နော်ဒါလူပြူကြီးစိုးတဲ့စနစ်ကတော့ပြက်ပြယ်သွားတော့ပြီလို့ထင်ပါတယ်။ဆိုတော့တို့တော့လေအဲ့ဒီရဲ့အချိန်ကြီးလက်ခံမှုတွေထင်မြင်ချက်တွေတော့ရှားမှာအဲ့တော့လူမျိုးချင်းစိုးရေးဝါဒရဲ့လက်တွေ့အတိတ်ပဲဆရာဘယ်လိုကြုံခဲ့ရဘယ်လိုတွေ့ခဲ့ရဘယ်လိုကြားခဲ့ရ
လူဖြူတွေကတောင်းတယ်လူဖြူနဲ့ပတ်သက်တာတွေအားလုံးကဒီစံတွေပေါ့ ID တွေဖြစ်တယ်လူဖြူတွေရဲ့ယဉ်ကျေးမှုကကောင်းတယ်ကျန်တဲ့ဟာတွေကြတော့လူဖြူတွေလိုဒီပေါ့ကောင်းဘူးဒါကြောင့်လူဖြူတွေချစ်သုံးတယ်လို့ကျန်တဲ့လူတွေလိုက်ပြီးတော့လိုက်နာတင်တယ်သူတို့အဲ့လိုပြောတာဆိုလူမြင်လဲဆိုတော့လူကိုလူလို့မမြင်နဲ့လူကိုကျန်တဲ့ဒီအာဂျန်တီးနဲ့တွဲပြီးတော့ကောင်းချင်းဆိုးချင်းကိုသူကတတ်မှတ်လိုက်တာပါချင
်းဟုတ်ကဲ့ဟုတ်ကဲ့အဲလူမျိုးကြီးလို့ဝါဒလို့ကျွန်တော်တို့ပြောကြတဲ့အခါမှာအရင်းအမြစ်တွေကိုထိချုပ်နိုင်မှုနဲ့လည်းပတ်သက်နေတယ်လို့ထင်ပါတယ်အဲတော့တောင်အာဖရိကရဲ့လူမျိုးကြီးစိတ်ဝါဒချက်လုံးခဲ့တဲ့နိုင်ငံမှာကိုဘယ်လိုတွေ့ရ
လက်စမနဲ့လားပြောမိတယ်ဆရာသူတို့တော်လှန်ရေးလုပ်တော့လေကဘာလို့လဲသူကပြောတယ်ငါတို့လုပ်နေတာလူဖြူရေကိုတော်လှန်နေတာမဟုတ်ဘူးဒီလူဖြူကြီးစိုးရေးဝါဒလူဖြူဒီဒီထိန်းချုပ်နေတဲ့ဝါဒဒီ white supremacy ကိုပဲတော်လှန်နေတာလူဘာလို့စနစ်ကိုလုပ်တာဒီလိုဒီဝါဒကိုလုပ်တာဆိုတော့သူကအတင်းပြောမိတယ်ဆရာပြောပြီးတော့တောင်းအဖိကမှာဘလက်ပြောတဲ့သဘောတရားတွေတော့မှရှိတယ်ငါတို့ကလူဖြူတွေဖြစ်တယ်ငါတို့ကကြီးရတယ်အဲ့တော့ channel လူတွေကငါတို့ကကြီးစိုးပိုင်ခြင်းရှိတယ်သူတို့မှအဲ့လိုတရားပေးထားတာသူဘာသာတရားဆိုသူကဖရားပေးထားတဲ့အခွင့်အရေးရှိတယ်ဒီ manifested destiny ပေါ့ဆရာသူတို့အဲ့ဒီအောင်သုံးပြီးပြောကြတာရှိတယ်ဒါကြောင့်မို့ကောင်းတဲ့အရာတွေဆိုသူကလဝင်ကြီးုပ်ထားတာအတုံးကြီးပါပဲဒါကြောင့်မို့ဒီမဲတွေကမခံနိုင်လို့တော်ကြင်လုပ်တယ်ဆိုတော့တောင်းတယ်များအမှနိုင်ငံမှာကောင်းတဲ့မိဥလာကောင်းတဲ့နေရာနေလို့ထိုင်လို့ကောင်းတဲ့နေရာဆိုသူတို့ကြီးပဲမကောင်းတဲ့နေရာတွေမှာပဲအမဲလေးတွေကနေရတာအဲ့လိုဖြစ်တော့တော်တော်ကြီးကိုဆိုးကြတာပေါ့ဆရာအဲစိုးတော့ဒီအရင်းမြစ်ကြီးဆရာပြောသလိုဒီဆိုဒီဘဒူသုံးလေဘဒူတွေကအဆက်ရှိတယ်ဘဒူတွေကကင်ပယ်သုံးဆွဲလို့ရမယ်ဆိုတော့သူကနော်လူကြီးကြီးဆိုရင်ဝါရသဘောတရားတိုင်ပြီးတော့သူတို့ကဒါကိုအန်တိုက်တယ်ဖြစ်တယ်သူတို့ကဒါကိုသုံးဆွဲခွင့်ရှိတယ်ဆိုပြီးတော့အဲ့လိုလုပ်ခဲ့တာတပေါင်းကြာပြီပေါ့ဆရာရဲ့အမှန်ဆိုရင်တော့တရားဝင်ဖြစ်တာကတော့ဒီ1950လောက်မှဖြစ်တာကဒါပေမဲ့အဲ့မတိုင်ခင်တည်းကသူကဒီစနစ်ကိုကျင့်သုံးနေတာအဲ့တော့1990လောက်တော့မှမဖြစ်တော့ဘူးဆိုပြီးတော့ဒါကြီးကိုချက်ပြလိုက်တာပေါ့ကျွန်တော်မြင်လာတော့ဘလို့ဖြစ်လဲဆိုတော့စနစ်ကတော့ပြတ်သွားပြီဒါပေမဲ့တတိယအမြစ်ကဆွဲတာဆွဲနေလူကြီးကဒီမဲ့ကိုအဲ့တော့ပြဿနာတော့လည်းရှိသေးတယ်ဒါပေမဲ့စနစ်ရတော့မဟုတ်တော့လူကြီးကဒီစိတ်ပဲမသိစိတ်မှဆွဲနေ
တာဟုတ်ကဲ့အကျိုးဆက်အားဖြင့်ဟောဘလို့လည်းရှိတယ်လူတွေရဲ့ခွင့်ရေးတွေနဲ့ပတ်သက်ပြီးဖြိနှိမ်မှုတွေဘယ်လောက်ထိပြင်ထန်ခဲ့တယ်လူမျိုးသမီးတို့ဟာအခြားသောလူမျိုးတို့ပေါ်မှာသူကလူမျိုးကြီးစနစ်လူမျိုးကြီးဝါဒကျင့်သုံးလာပြီဆိုရင်တွေ့ကြုံရတဲ့အတွေ့အကြုံဘာတွေကြောင်းရဲ့
လူဝဲလူခွဲကြပြီဆိုတော့ဆရာရဲ့စိုးကျွားတော့ကောင်းမှုကမရှိတော့ဘူး။ဘာဖြစ်လို့လဲဆိုတော့လူလူချင်းတို့မမြင်တော့ဘူးလေ။သူတို့ကလူတက်တစ်စိတ်နဲ့နေလူမြင်တော့သူတို့ရဲ့ဒီမတရားမှုတွေကိုဘယ်လိုချက်စပိုင်းလုပ်ကြလဲဆိုတော့ငါတို့လုံတိုင်းချင်းရှိတယ်။မှာကြေးကျွန်စနစ်နဲ့ပါဆက်ဆက်လာ။ကြေးကျွန်တွေကသူတို့တိုင်းရဲ့သူတို့တဲ့ ดาบชิดดาบ่ครับคุณก็บอกได้เนเชวาระแหละไอ้หลูเว้ยลูชูนี่มาตรุมาลุกไปงั้นสิเลยไอ้หลูเจสซิฟิเคชั่นลุกดาတော့อโจ้แซกก็တော့ตรุก็တော့ช้ําดาบ่มั้ยตรุก็อศีดีบ่มั้ยเยเมดิตรุก็ละวะจีอุบิแล้วตรุก็ตองเลยอะกุสุยจริงๆทีอนุไดมาแยกช้ําดาเลยสิอ่ะใต้จีอ่ะตรุดิตรุขอเราเหมี่ยวเนี่ยตองบ่ดิเหมี่ยวเนี่ยตองมาเลยตรุตองบ่ป้ายะနိုင်ငံนี่ส่วนยิงเสียอย่างกูไม่ใช่โจ้ซ้าเนี่ยอ่ะ
เนี่ยสุอ่ะเอาคือรู้สึกแล้วตัวว่าโหโหเนี่ยอ่ะเส้นเสร็จแล้วว่าจีอุบิตัวว่าตีสอดตาตัวก็อยู่ผิดเลยสุแล้วชี้เปลี่ยนอยู่ๆจีซวยวาระไปผิดๆดิก็မျိုးเยวาระไปผิดๆอ่ะมันอမျိုးตาเยวาระไปผิดๆอะนี่ก็တော့ซูจูတော့ซูจูပဲไปมาပဲกาวจูတော့ไม่ไปลูลูโลเมียนมาลูชิชิโหลูเปี่ยวชิ้นนี่เนี่ยกาวชิ้นซูชิ้นเมียนไหนรอบแต่ตะบอสิมาวะสิอ่ะดิไข่แจ่สิมาล่ะติ่ญแจ่มาပဲเอาคือลูนี่ก็สู้ป้องมี
ကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန်တော်တို့ကလည်းကျွန
ကျွန်တော်တို့ကြည့်လို့ရမှာမှာအဖြစ်တော့တိုင်းသားတွေဆီကကျွန်တော်တို့အသာကြားရတယ်ဗမာဟာလူမျိုးကြီးဝါဒချင်းတုံးနေဆိုပြီးတော့အသာကြားတယ်တို့ကြားရရလဲသူတို့အပေါ်မှာလူမျိုးပတ်ချမှုချင်းတုံးနေတယ်အထူးသဖြင့်လူမျိုးရှင်နေမှုတုတ်တယ်မှုနဲ့တကွာเนาะလူမျိုးတုံးပတ်ချမှုထီတော့ကျွလို့မှာလဲဆိုပြီးစစ်တပ်ကိုဆွဆွဲခဲ့တာတွေလည်းကျွန်တော်တို့ရှိနေခဲ့တယ်နောက်တိုင်းသားတွေထဲမှာလည်းအဲ့ဒီ ချင်းလား
ဖြစ်နေစရာကျွန်တော်မြင်တော့ဒါတွေကတခုနဲ့တခုကဆက်ဆက်နေတာသဘောတရားအရာမြန်မာပြည်တွေမဟုတ်ဘူးကျွန်တော်မြင်တော့လူရှင်ကြီးတို့တွေမှာဒီလူဖြူကြီးဆိုရွာတာတနည်းတော့တော့မသိတာစိတ်ဝင်နေတယ်ဆရာအမအသားဖြူတာကိုကြိုက်တယ်ဒါကြောင့်အသားဖြူတဲ့ဟာတွေကိုလူတွေကရောင်းတယ်ဝယ်တယ်တုံးတယ်ချုပ်စင်ကိုအသားမဲတာလည်းမကြိုက်ဘူးပစက်ကရမပြောတာလူဖြူကြီးဆိုရွာတော့သူစိတ်ထဲမှာအဖြူကိုကြိုက်နေပြီအဖြူဖြစ်မှုပေါ့ whiteness ကိုသူတို့ကြိုက်နေတယ်နောက်ပြီးတော့ခုနကပြောတဲ့တိုင်းရင်းသားတွေမှာကြတော့လေကျွန်တော်ဗမာလူမျိုးကြီးဝါရတွေရှိတယ်ဆိုတာဒါလည်းဖြစ်နိုင်ပါလေဆရာဖြစ်နိုင်တယ်ဆိုတာဟိုတူးချင်းမှမရှိပြီမဲ့လေအဖွဲ့စည်းအနေနဲ့ဒါရှိနိုင်တယ်ပေါ့ကျွန်တော်လည်းတွေ့ပါတယ်ဗမာဦးစားပေးတဲ့အရာတွေကျောင်းတွေမှာပဲဖြစ်ဖြစ်လောက်တိုင်းတွေမှာပဲဖြစ်ဖြစ်နော်အဒီအဖွဲ့စည်းတွေမှာပဲဖြစ်ဖြစ်ဒါပေမဲ့ကျွန်တော်တို့သူတင်လာလုပ်တဲ့ကဗမာပြည်ရဲ့ဒီတက်တလာတွေသူတင်လာလုပ်တော့ဗမာလူမျိုးကြီးဝါရတခုတည်းတွေမကဘူးဆရာကျွန်တော်တို့တွေ့တာဗမာပြည်မှာရှိတဲ့ဒီတိုင်းရင်းသားလူမျိုးစုကြီးတွေရှိတယ်တင်းလူမျိုးစုအသေးလေးတွေလည်းရှိတယ်ကရှမ်းလို့ကချင်လို့ဆိုတော့အကြီးကြီးပေါ့သူတို့ကမှနေတဲ့အတူနေတဲ့လူမျိုးစုအသေးလေးကြတော့လေသူတို့ကအဲ့လိုပဲခံစားရတယ်ပြောတယ်ကျွန်တော်တို့သူ့တင်လာအရာတွေ့တာကျွန်တော်တွေ့ပြီးနေတော့လီဆူးလို့လီဆူးလို့လူမျိုးတွေရဝမ်းလို့လူမျိုးတွေနောက်လာဟုတ်လို့လူမျိုးတွေမှာနောက်ရှမ်းကြီးလို့ပါလို့ဆိုရင်သူတို့ကအဲ့လိုပြဿနာတွေကြုံတယ်ဗမာလူမျိုးကြီးဝါရတယ်မဟုတ်ဘူးသူတို့ကဟိုမှာလဲဒီချင်းဖော့လူမျိုးကြီးဝါရဆိုတာအရင်ဆိုတယ်သူတို့ဖိနေကြပါဆရာခဲ့ဒီရှမ်းဆိုပြန်နေရှင်းတဲ့ပြဇာတ်ကတကယ်လို့သူကဒီတုံးတင်လာတော့အခြားလူမျိုးနေနဲ့ပြိပခါတွေဖြစ်လာပြီးတအန်းလို့ပါလို့ဆိုအဲ့လိုဒီပလောင်လူမျိုးနေနဲ့ဆိုရင်အဲ့တော့ကျွန်တော်မြင်လာတော့နေရာတိုင်းမှာရှိရစရာအဓိကဘယ်လိုကင်တယ်မလဲဘယ်လိုပညာပေးမလဲပြည်သူတွေဘာလို့အတူတူပဲဘာလို့ကတယောက်တယောက်ဒီလိုခွဲခြားလို့မရဘူးလူတွေပဲခွဲခြားတယ်ဒီတယောက်ရဲ့ကောင်းခြင်းဆိုခြင်းကြီးမြတ်ခြင်းဟာအချင်းဒီလာတမာတိနဲ့လည်းဆိုင်ရပေါ့ဆရာ
ဒီဘုရားဟိုးညိုနိုင်တာအာဖရိကကိုသွားတဲ့ခါကျတော့တာအာဖရိကဆိုတာအင်္ဂလန်လူမျိုးကြီးခွဲခြားခဲ့တာဟု
တ်ပါဆရာ
ဆိုတော့ဘလို့ပြောင်းလိုက်ခဲ့တယ်သူတို့မှဘလို့ထိစိုးခဲ
့သူမှအရင်စိုးခဲ့တယ်ဆရာသူတို့ကပထမဦးစနစ်နေလဲကိုသူတို့ကချက်သုံးခဲ့တာလူဖြူလူမဲကမတူဘူးအဲ့ဒီတော့ကျောင်းနေဆိုရင်လူမဲမှာတယ်မရှိဘူးမရှိမရှိဘူးဆိုတော့ဒီကျောင်းနေလူမဲတွေပဲကျောင်းနေဘသူကပေးလဲဆိုတော့ဘာသာရေးသမားတွေကလာပေးတယ်မချတ်တွေကဒီဖျားကျောင်းတွေကနက်ဆမန်လဲလာတို့ပညာကောင်းကောင်းသင်ခဲ့တယ်ဆိုတာအဲ့ဒီကျောင်းတွေကသူတို့တက်ခဲ့တာလူမဲတွေပဲဒီဘာသာရေးကျောင်းတွေကတော့မြေသားဆိုတာကပြောသူမြို့ကြီးကသူ့ရဲ့လူဖြူတွေအတွက်ဒီမြို့အစုံဖျားတွေသူတို့တွေဝင်တန်းနေပေါ့မအိမ်အကူတွေဒီပန်းညာမှာလုတဲ့လူတွေအလုပ်သမားတွေအတွက်နေဖို့ဆိုပြီးတော့ဘေးမှာထားတယ်ဟာသတိလေးအဲ့တော့အရင်ကဆိုးတယ်ဆရာမကားစီလားဆာကားလာပြီမဲ့လေကွာစီးလို့မရတော့လူဖြူကားဖြစ်နေဘူးဟိုကားမှတ်တိုင်မှာထိုင်နေတာဆာထိုင်ကုန်ရှိတယ်ကိုထိုင်လို့မရတော့လူဖြူအတွက်ဟိုရေးကိုရေးထားပြီလားဒါဥယူရိုပီးယားတွေအတွက်ပဲအဲ့တော့အရင်ဆိုးခဲ့တာကိုဘယ်လိုဖြေရှင်းသွားလဲဆိုတော့ဒီ90လေးမှာစနစ်ပြောင်းတော့ဒီစနစ်ကတော့မှဖြတ်ပြလိုက်တယ်သူကမရတော့ဘူးအဲ့တော့ဘာတုံးလဲဆိုတော့သူကလူမဲကိုပြန်ပြီးဦးစားပေးတယ်ဒီ affirmative action ပေါ့ဆရာပြန်လဲပြုတ်ပြင်တဲ့ဒီလုပ်ငန်းတွေသူပြန်လုပ်တာ affirmative action အမေဥပုပ်စားပေးတယ်။အကြောင်းနေမှာပုံဝင်ဝင်ပေးတယ်။ဒါနဲ့ဆော့ပေးတယ်ဝင်ဝင်ဒီစတန်ဒတ်တွေ။အဲ့လိုဒီမှာအခက်နဲ့အဲ့လိုမှာလည်းလောက်လာတော့အခုတော့ပြန်ပြန်လေးညီလာပြီဆရာ။နိုင်ငံကြီးကတော့ကောင်းလာပြီ။ဒါပေမဲ့ခုနကပြောလို့စိတ်ထဲမှာရယ်ဒီစီးပွားရေးရရမှာတော့မလွယ်သေးဘူး။သူတို့ကဒီပိုင်ဆိုင်မှုကြီးရှိနေတာ။ရှိတော့လူမဲတွေမှာလည်းခံစားချက်ရှိတယ်။လူကြီးတွေမှာလည်းအခ ကိုတော့မယ်ဆိုရင်ဘလို့နိုင်ငံရေးမျိုးလိုအပ်မယ်လို့ကျွန်တော်မြင်လာလို့မြန်မာပြည်ကိုနံပါတ်ပြန်ပြီးတော့ပြန်လဲထူထောင်မယ်ဆိုရင်လူကိုလူလိုမြင်နဲ့စနစ်ပေါ်ပဲအခြေခံတော့လူတယောက်ကိုလူတယောက်ရဲ့ကောင်းခြင်းဆိုခြင်းချင်းချင်းဆိုနေခြင်းဟာမျိုးနဲ့မဆိုင်ဘူးတရားရောင်နဲ့မဆိုင်ဘူးဘာသာယူဆနဲ့မဆိုင်ဘူးသူအင်တီဗျူအယ်နဲ့ပဲဆိုင်နေဆိုတဲ့အမြင်ကိုလူတယောက်ချင်းရောခ
ကျွန်တော်ဖြစ်လဲဆိုတော့ဂျပန်လိုလည်းမဟုတ်ဘူးဂျပန်မှာဂျပန်ရင်းနေကြတယ်ကိုရီးယားလိုလည်းကိုရီးယားနေတော့သူတို့မှတိတ်တက်တနာမရှိနေဘူးဗမာမှာအများကြီးနေကြတယ်မတူရည်ဒီအဲ့ဒါဒီကွဲနေရတယ်ဆိုတော့အကောင်းဆုံးတော့ဒါတွေကိုဖယ်ထုတ်ပြီးတော့လူကလူပဲဆိုတဲ့အရေးပါလားဒီပြည်မယ်ဆန်ခေါ်မှာပေါ့ဆရာလူကအဓိကပဲအဲ့လိုပဲကျေတုံးနိုင်မှာကျွန်တော်တော့ပြည်လေသွားမယ်ထင်ပါတယ်ဆရ ာယူသွားကြခဲ့တဲ့တောက်ကမျိုးတိုင်းဖြစ်ပါတယ်ကျွန်တော်ပြောပါမယ
်ဥတည်မောင်တန်းစီစဉ်တင်ဆက်ခဲ့တဲ့ဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မစီစဉ်မှာရှင်းဆက်ပြီးတော့ဒီမကြခင်မှာထုတ်လင်းပေးမယ်ဒုတိယပိုင်းညာယူဝက်မှာတော့ထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြထားတာနောက်ကဘာတဝမ်းမှာဖြစ်ပျက်ခဲ့တဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြထားတာနားဆင်ရဖို့ရှိပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pay တက်တီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုပြီးအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမောက်ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි video ပြည့်စက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
VOA American အတန်းရဲ့ဒီစနေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီသတင်းပတ်အတွင်းမှာထိတ်တန့်ရောက်နေတဲ့မြန်မာသတင်းတွေကိုစူးစီးတင်ပြထားတာကိုဆက်ပြီးတင်ဆက်ပေးကြပါမယ်။စစ်ကောင်စီကနေပြီးတော့ဖမ်းဆီးထားတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။အဲဒီမှာနိုင်ငံတော်လျှို့ဝှက်ချက်မှုကိုစပြီးတော့စစ်ဆေးပါတယ်။အာဆီယံအနေနဲ့စစ်ကောင်စီကိုဖိအားပေးဖို့ကုလလူခွေကိုယ်စားလှယ်ကတိုက်တွန်းပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာတော့စစ်ကောင်စီကိုဖိတ်ကြားတဲ့အတွက်အာဆီယံဝေဖန်ခံရပါတယ်ဒီလိုထိတ်တဲရောက်တပတ်အတွင်းကမြန်မာသတင်းတွေကိုစူးစီးပြီးနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်စစ်တပ်ကအာဏာသိမ်းပြီးတော့တာဝန်ကဖယ်ရှားခံခဲ့ရတဲ့လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုနေပြီးတော့အကျဉ်းထောင်ကိုဂျွန်လ22ရက်ပို့ထူးနေ့ကပြောင်းရွှေ့လိုက်တဲ့အကြောင်းစစ်ကောင်စီတရင်ထုတ်ပြန်ရေးအဖွဲ့ကအတည်ပြုပါတယ်ဂျွန်လ23ရက်နေ့ကစတင်ကြားနာစစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးပေါက်တယ်ဆိုတဲ့အမှုအပအဝင်ဒေါအောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုထောင်တွင်းအထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလကလေးကဒေါအောင်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံထားတာဖြစ်ပြီးသူ့ကိုအမှုပေါင်းများစွာနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါ။နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးပေါက်မှုတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးပေါက်မှုရွေးကောက်ပွဲဥပဒေချိုးပေါက်မှုအကတိလိုက်စားမှုစတဲ့အမှုတွေအပါအဝင်အမှုပေါင်း18ခုနဲ့တရားစွဲထားတာဖြစ်ပါတယ်။ဒီအမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုတည်င်းထောက်တွေလက်ရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့တည်င်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတဲ့အတွက်ကြောင့် Amu Sisi Jana Murina Patati, a daisy a chain, the Quimiavau. A tech connoisseur connoisseur should be pitted to Ansan Sujigo, Sitaka, Anna, the Midanau by Sweso Tara, Muritaga, Amu Chamu Adre, Townan Satane, Bitan Chama Kanabi Chipare.
Kabaye Kishari Jam, Himanango, Mediare, Ion Sai Mujo, Babi May, Pirin Maro, Nathan Suzu, Taipuari Shinin B. You are Mishurarine, you some to get poesy with Jama, a piano tapiani ariga, Nia Nama Shinidel, Nangan Hoshal to choke up your body. Sikonsi tapuarine, Didak and Kagway Puerija, Taipuari Majakna Chibwale Shide, Sakai Dai, Kalimu Dongmai, Namyaune, Nachang, Jiyu of Padima, Sikonsi Sitane, Pidu Kagway Puerri, Taipuai Pintanswa, Chibwani Rajao, Nefatika Disonari Shide, Lupirin Kagway Puega, your body. နှစ်ထောင်နှစ်ဆက်တခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တပ်ဖြတ်ခံရတဲ့အချက်သားနှစ်ထောင်ရှိသွားပြီလို့ရှန်ကုန်အမေရိကန်တန်ယုံကဇွန်လနှစ်ဆက်နှစ်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာအမှန်တကယ်တည်ဆုံးသူကဒီတဲ့ပုံများနိုင်တယ်လို့သုံးသပ်သူတချို့ကဆိုပါတယ်။အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာစစ်တပ်နဲ့နှီးဆက်တဲ့လက်နက်မဲ့အချက်သားတချို့တပ်ဖြတ်ခံ
ောင်းမကောက်ဗျအားလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြက်ခတ်ဒီနေနေနဲ့သေးတာက900လောက်ရှိမယ်ပေါ့နော်အဲနောက်ပြီးတော့အခုဒီဟိုအခုတာဂက်တက်ကီလင်းလို့ပြောတယ်ပေါ့နော်ဒီပြက်မှတ်ထားတတ်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရသားတွေသေးတာက1500လောက်ယူပူရလို့ပြောလို့ရတာပေါ့အဲ့ဒီမှာလည်းအလားဟို2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးတွေမှာအရသားတွေသေးတဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲသေးတဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှိရင်တော့တော့ထင်တယ်ဒီ2500နဲ့3000ကြားမှာတော့သွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်ပိုင်ရင်း2000ဆိုတာတော့သူတို့ဘယ်ကိန်းဂဏန်းကိုယူရလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်မြေမှာသေးတာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါတော့
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အဆိုအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသတော်တော်များများမှာစီးရင်မတည်ငြိမ်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတိမ်းနေချီရှိပြီးအိန္ဒိယထိုင်းနဲ့အိန္ဒိယဘက်ထွက်ပြေးခိုလုံနေရသူတွေလည်းတိုးလာပါတယ်စစ်ဘေးရှောင်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကလူမှုရေးကူညီတွေပေးနိုင်ရေးမှလည်းတွာလာရေးနဲ့လုံခြုံရေးဆိုင်ရာအကန့်အသတ်တွေနဲ့ရင်ဆိုင်နေရတာပါဒုက္ခသည်တွေလည်းစစ်ချောင်စခန်းတွေတောတောင်တွေလီးဆက်ရဆွေမျိုးသားချင်းတွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေရဆဲဖြစ်တယ်လို့စားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြပါတယ်စစ်ချောင်ဒုက္ခသည်တွေကိုဒေသခံတွေကကူညီပေးတယ်ဆိုပေမဲ့လည်းရေရှည်ဖြစ်လာတဲ့အတွက်အလူရှင်တွေရှားပါးလာပြီလို့စစ်ချောင်ကူညီရေးအဖွဲ့တွေကပြောပါတယ
်စစ်ကောင်စီတက်တာပြီးစစ်ချောင်တွေနေရတော့တယ်နေရတော့ဒီနေတော့ရှင်းနေနေတာဒီနမ်ပလုံးပဲစဉ်းကြီးလောင်သွားတယ်အမဒီနမ်ပလုံးလည်းပေါ်မှာဒီစစ်ကောင်စီဆိုရင်တပ်ဆွဲထားနေလို့လေအဲ့ဒါကလေးနဲ့နှစ်ပြိုင်ရေးကြောက်ပြီးတော့တလည်းနှစ်ပြိုင်ရေးကြောက်နော်အမတပ်ဆွဲအချိန်ကြီးဖြစ်နိုင်ပါတယ်နော်အဲ့ဒါကိုဒီတဆောင်လည်းနှစ်ပြိုင်လာချက်ပြီးသွားလိုက်တာပြက်လာနေတဲ့အချိန်တွေကချုပ်စင်တော့ဒီကျန်လမှုတော့ရမ်းများရတယ်ရှိတဲ့လူလည်းဝင်ညစားတော့ကြတယ်ပေါ့နော်အဲ့ဒီပုံစံနဲ့ဝင်ညပြီးတော့ဒီလိုနေနေရတာပါနော်ဒီဟင်းကတော့မှဖက်တဲ့အင်ဒီယန်ရက်တွေစားလို့ရတဲ့ပင်တွေလက်ခူးပြီးတော့စားတော့ကြတယ်နော်
အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖြစ်အားတွေတိုးမပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေအဆုံးရှုံးရပြီးတော့အတိဒုက္ခတွေပို့ပြီးတော့ကြုံတွေ့ကြလိမ့်မယ်လို့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကဂျွန်လ23ရက်နေ့မှာတတိပေးသွားပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer and the people of Myanmar justcan't take another year
အချိန်တွေပိုယူပြီးတော့ထိရောက်တဲ့ဆောင်းဝါချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုးပြီးတော့တေချေကြရပါလိမ့်မယ်လူတွေပိုးပြီးတော့ဒုက္ခရောက်ကြပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရောက်ရှိခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကပြောဆိုသွားတာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးအပြူသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာရေးဘုံသဘောတူညီချက်၅ရပ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားချမှတ်ထားပေမဲ့လို့ဒါကိုလက်တွေ့အကောင့်အထဲမှာဖော်နိုင်ရင်အလက်ကားပဲလို့လည်းအထူးကိုယ်စားလှယ်အန်ဒရူးစ်ကပြောပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကြကြအခောင့်ထဲဖို့ဖို့ဆန္ဒရှိနေတာကိုသိရပြီးသူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာနိုင်တယ်လို့လည်းမစ္စတာအန်ဒရူးစ်ကပြောပါတယ်လက်ရှိမှာတော့မြန်မာအရေးနဲ့ပတ်သက်လို့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေရှေ့မတိုးနိုင်ဖြစ်နေတာကြောင့်ကုလသမဂ္ဂအထူးကိုယ်စားလှယ်အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်နေကြတာပါ ရှိလာတဲ့မြန်မာစစ်တပ်ရွေးကောက်ပွဲကျင်းပဖို့စီစဉ်နေပေမဲ့အတိုက်အခံတွေကိုအကျဉ်းချထားပြီးတော့ကျင်းပတော့မယ့်ဒီရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့အထူးကိုယ်စားလှယ် Tom Andrews ကဝေဖန်သွားခဲ့ပါတယ
်။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာနှစ်ရက်တာကျင်းပတဲ့16ကြိမ်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများစည်းဝေးမှာစစ်ကောင်စီကိုဖိတ်ကြားခဲ့တဲ့ပေါ်အိရှင်ကမ္ဘောဒီးယားကခုခံပြောဆိုပါတယ်။ဒေတာတွေမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစင်ကုန်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံချင်းချင်းမှာပို့ပြီးစည်းရုံးဖို့လိုတယ်လို့ကမ္ဘောဒီးယားကပြောတာပါ။ကမ္ဘောဒီးယားနိုင်ငံကအိရှင်ပြည်လက်ခံကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများရဲ့စည်းဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးညှထုံးဦးတက်ရောက်ခဲ့ပြီးကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးနဲ့လည်းဗိုလ်တော်ဦးနေကတီးတန့်တွေ့ဆုံခဲ့တာပါ။စစ်ကောင်စီကိုမဖိတ်ဖို့လူခွေရင်တဲ့အရက်ဖက်အဖွဲ့တွေကတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခဲ့တာဖြစ်ပါတယ်။မြန်မာအရက်ဖွဲ့အဖွဲ့စည်းတွေကတော့ဒေတာရင်းတည်ငြိမ်ရေးကိုလိုလာတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီပေါ်ထားတဲ့သဘောထားကိုမေးခွန်းထုတ်နေကြပါတယ်။ဗိုလ်ချုပ်ကြီးညာထုံးကိုဖိတ်ခေါ်ဖို့တခြားအာဆီယံဖွဲ့ဝင်၈နိုင်ငံကလည်းသဘောတူခဲ့ကြတယ်လို့ကမ္ဘောဒီးယားဆိုရရဲ့ပြောဆိုချက်ကိုကိုးကားပြီးခမာတိုင်းစ်သတင်းမှာဖော်ပြထားတာပါ။မြန်မာအရက်ဖွဲ့အဖွဲ့စည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရက်ပိုင်းလိုကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။
ခရင်ဂျာအရေးနဲ့စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်အတဲတွေကိုတုံ့ပြန်တဲ့အနေနဲ့လာမယ့်3နှစ်အတွင်းဒေါ်လာ188.3သန်းကျော်အကူအညီပေးမယ့်အစီအစဉ်အပါအဝင်မဟာဗျူဟာနှောက်ဆက်တွဲကြေညာချက်တစ်ရပ်ကိုကနေဒါအစိုးရကထုတ်ပြန်ပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးမလနင်းဂျိုလီနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးဟာဂျစ်ဆေဆာဂျန်တို့ကဂျွန်လ20ရက်နေ့မှာအစီအစဉ်တစ်ကိုကြေညာခဲ့ကြတာပါ။ရူဝင်ဂျာဒုက္ခတဲ့အရင်နဲ့2023ခုနှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုအချက်အသေးတွေနဲ့ပတ်သက်ပြီးတော့အများဆုံးထိခိုက်ခံစားသူတွေကိုအထူးကကူညီပေးသွားမယ်လို့လည်းပြောပါတယ်။မြမအချက်အသေးတွေကိုကူညီဖြည့်ဆည်းရမှာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကုလသမဂ္ဂနဲ့အခြားနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့အတူလက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့အောင်မြင်မြင်ဆောင်ရွက်နိုင်ဖို့အတွက်ကိုလည်းကနေဒါအထူးတန်တမန်တူခန့်အပ်သွားမယ်လို့လည်းပြောပါတယ်။မြန်မာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရူဝင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံတွေကဒုက္ခသည်တွေနဲ့တခြားထိခိုက်ခံစားသူတွေရဲ့လက်တလောအရေးပေါ်အချက်အသေးတွေကိုတုံ့ပြန်ရမှာကာလရူအတွက်တမကကာလလက်နဲ့ကာလရှိအတွက်လိုအပ်ချက်တွေကိုပါဖြည့်ရှင်နိုင်ဖို့အခုအစီအစဉ်ကပံ့ပိုးကူညီနိုင်မှာဖြစ်တယ်လို့ကနေဒါအစိုးရရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။
မြန်မာနိုင်ငံတွင်တိဒုက္ခရောက်နေကြသူတွေရဲ့ရှင်တန်ရက်ဒီကွင်းကိုအတိအမှတ်ပြုပြီးသူတို့ရဲ့ဂုဏ်သိက္ခာကိုလေးစားဖို့ပုပ်ယေဟန်မင်းကြီးဖရန်စစ်ကဇွန်လ19ရက်ဗာတီကန်မှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲမှာပန်ကြားလိုက်ပါတယ်
။ရှင်ယန်ကိုရာဒယ်မီယာမာဤဂရီဒိုဒီဒိုလိုရေဒီတန်တေပာဆိုနီအကူအီမန်က
ာမြန်မာနိုင်ငံမှာအခြေခံလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့နာကျင်ငိုကြွေးနေသူအများပြားရဲ့အတန်တွေအိမ်တွင်မီးရှို့ခံရပြီးအိုးအိမ်ကိုအတင်းကျပ်ဆုံးခွာရသူတွေကျန်းဖတ်မှုကြောင့်ထွက်ပြေးရသူတွေရဲ့အတန်ကိုထတ်ကြားနေရပါတယ်လို့ပုံရဟမင်းကြီးကဝေကြားပါတယ်။နိုင်ငံကတိုင်းဝိုင်းနေနဲ့မြန်မာပြည်သူတွေအခက်ခဲကိုမမေ့ကြဖို့မြန်မာပြည်တွင်းကခရစ်ယာန်ဖုံးတော်ကြီးတွေနဲ့အတူသူမြစ်တာရက်ခံတောင်းဆိုပါတယ်လို့လည်းပုံရဟမင်းကြီးကမိန့်ကြားပါတယ်။လူတွေရဲ့ရှင်တန်ရက်တီကွင်းကိုအတိအမှတ်ပြုဖို့တောင်းဆိုတဲ့တစ်ချိန်တည်းမှာဝတ်ပြုဆုတောင်းရနေရာတွေဆေးရုံတွေနဲ့စာတင်ကျောင်းတွေကိုမဖျက်ဆီးဖို့ပိုယမင်းကြီးဖရန်စစ်ကမြစ်တာရက်ခံသွားပါတယ်စိတ်ပီတာရေရင်စူတောင်းပွဲကိုတက်ရောက်လာကြတဲ့အီတလီကမြန်မာအတိုင်းဝိုင်းအတွက်လည်းပိုယမင်းကြီးကမြစ်တာပို့စူတောင်းပေးခဲ့ပါတယ
်တပတ်အတွင်းကဒီမြန်မာသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာတဝမ်းမှာဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးထားတာကိုဆက်ပြီးတင်ဆက်ပေးကြပါတယ်ယူကရိန်းကိုဥရောပတမကာ EU ရဲ့အဖွဲ့ဝင်လောင်းအဖြစ်သတ်မှတ်လိုက်ပါတယ်နောက်ရေနံနဲ့လောင်စာဆီဈေးကွက်တွေတည်ငြိမ်အောင်ရုရှားနဲ့အီရန်တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေပြီလို့ရုရှားကပြောပါတယ်။အာရှဒေသတချို့မှာတော့ရေဘေးတွေကျုံနေရပြီးအာဖဂန်နစ္စတန်နိုင်ငံမှာတော့ငလျင်လှုပ်လို့လူထောင်ခန့်သေဆုံးခဲ့ရပါတယ်။ဒီလိုတပတ်အတွင်းကထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးမဲ့ဤတန့်စင်တင်ဆက်ပေးထားပါတယ်။
ယူကရိန်းကိုကနအူးအဆင့်ဥရောပသမဂ္ဂ EU အဖွဲ့ဝင်လောင်းဖြစ်ဒီသတင်းပတ်ထဲမှာမဲခွဲထောက်ခံလိုက်ပါတယ်။ဥရောပကော်မရှင်အနေနဲ့ရုရှားကျူးကျော်စစ်ထိုးခံနေရတဲ့ယူကရိန်းကို EU အဖွဲ့ဝင်လောင်းဖြစ်လက်ခံရေးအလျင်အမြန်ဆုံးဖြတ်ပေးလိုက်တာပါ။ EU အဖွဲ့ဝင်လောင်းအဆင့်ဟာလက်ရှိအဖွဲ့ဝင်29နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်မှာပထမအဆင့်ဖြစ်ပြီးတော့နောက်တစ်ဆင့်တွေရောက်ဖို့နှစ်နှစ်ချီပြီးတော့ကြာနိုင်ပါတယ်။ဒီမိုကရေစီစံနှုန်းတွေအပါအဝင်နိုင်ငံရေးစီးပွားရေးတက်မှတ်ချက်စံတွေပြည့်မီဖို့လိုအပ်တာပါ။ယ Ukraine နဲ့အတူ Moldova နဲ့ Georgia နိုင်ငံတွေကလည်း EU အဖွဲ့ဝင်လာအဖြစ်သတ်မှတ်ခံရပါတယ်ဂျူလာ23ရက်နေ့ကစပြီးတော့ Belgium နိုင်ငံ Brussels မြို့တော် EU ဌာနချုပ်မှာနေ့ရက်ကြာကျင်းပခဲ့တဲ့ဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးပွဲမှာရုရှားရဲ့ကျူးကျော်စစ်ကြောင့်ကမ္ဘာစားတောက်လုံခြုံမှုအပေါ်မှာတက်ရောက်မှုအပြင် Ukraine ကိုစီးပွားရေးစစ်ရေးလူသားချင်းစာနာမှုအကူအညီပေးဖို့တွေကိုပါဆွေးနွေးခဲ့ကြပါသည်ဂျီနန်နဲ့လောင်စာစီဈေးကွက်တွေတည်ငြိမ်အောင်လို့ရုရှားနဲ့ Iran တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေတဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကဂျူလာ23ရက်နေ့မှာပြောပါသည
်
ဂျီနန်ထုတ်လုပ်ရောင်းချနေတဲ့နိုင်ငံများအဖွဲ့ OPEC Plus အဖွဲ့အတွင်းမှာသဘောတူချက်ရထားတဲ့အကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဟိုဆင်အမ်မာအဗ်ဒူလာဟိုင်းနဲ့အတူအီရန်နိုင်ငံတဟေရန်မြို့မှာကျင်းပခဲ့တဲ့သင်းစာရှင်းလင်းပွဲအတွင်းမှာရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောတာပါအီရန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အီရန်နဲ့တခြားနိုင်ငံကြီးတွေကြားမှာရခဲ့တဲ့2015နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးကိုရုရှားဘက်ကအပြည့်အဝထောက်ခံတဲ့အကြောင်းကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောဆိုခဲ့ပါသည်။ရောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာဂျူလာ22ရက်နေ့ကစပြောစစ်တပ်အရာရှိကြီးတွေနဲ့အစည်းအဝေးကိုစတင်ကျင်းပခဲ့ပါသည်။ရောက်ကိုရီးယားစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာမူဝါဒတွေအကြောင်းဆွေးနွေးခဲ့တဲ့ဆိုပြီးတော့အစိုးရပိုင်သတင်းမီဒီယာတွေမှာဖော်ပြထားပါသည်။ရှီတန်းတပ်ဖွဲ့တွေရဲ့စစ်စီရေးတာဝန်တွေတိုးမြင့်ဖို့စစ်စီရင်တဲ့အကြီးကစစ်တပ်ရဲ့အဖွဲ့အစည်းပုံပြောင်းလဲဖို့အကြောင်းအရာတွေကိုဗဟိုစစ်ကော်မတီအစည်းအဝေးမှာဂျူလာ22ရက်နေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်း KCNA သတင်းထံမှဖော်ပြထားပါသေးတယ်။ဒီတော့တွင်နောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဆန်တက်မှုအတွက်တူပြီးပြင်ဆင်နေတဲ့ဆိုတာကိုဂျိုဒုဆက်သွယ်ရေးကရတဲ့ဓာတ်ပုံတွေမှာတွေ့နေရတဲ့အကြောင်း433ကအတည်ပြုထားပါသေးတယ်။မြောက်ကိုရီးယားနိုင်ငံဟာ9နှစ်တွင်မှာပထမဆုံးတိုက်ချင်းဖြစ်ဒုံးကျည်ဆန်တက်တာအပါအဝင်အရင်ကထပ်ပိုပြီးတော့ဒီနှစ်တွင်မှာပဲ့ထိန်တဲ့ဒုံးကျည်ဆန်တက်မှုလုံးနေတဲ့အချိန်မှာပဲဒီလိုမြောက်ကိုရီးယားစစ်တပ်အရာရှိတွေအစီအွေကျင်းပရလဲဖြစ်ပါလိမ့်မယ်။မင်းခင်ပြောင်စုမှာဂျွန်လ22ရက်နေ့ကစပြီးတော့အသက်6လနဲ့အထက်ကလေးငယ်တွေကိုကိုဗစ် -19 ကာကွယ်ဆေးစထိုးပေးနေပါလိမ့်တာမန်အားဖြင့်ကအသက်6လကနေ4နှစ်ကြာကလေးငယ်တွေဟာလူကြီးတွေလောက်တော့ဒီယောဂါကိုပြည်ပြည့်တတ်ခံစားရနိုင်တဲ့အနေနဲ့ပါလိမ့်။ဒါပေမဲ့ကူးစက်မှုအဆိုးအဝါဆုံးကာလမှာကလေးငယ်4000ကျော်လောက်ဆေးရုံတင်ခဲ့ရပြီးတော့ကေယောဂါဆားဖြစ်ပြီးနောက်ပိုင်းအမေရိကန်ပြည်အောင်စုမှာငွေကင်းစားကနေ4နှစ်ကြာကလေးငယ်အယောက်900လောက်တည်ဆုံခဲ့ရပါသည်။မိမတွေတော်တော်များများကတော့အခုလိုကလေးတွေကာကွယ်ဆေးထိုးဖို့အတည်ပြုလိုက်တဲ့ပုံမှာကြိုဆိုကြပါသည်။အသက်အရွယ်ကြီးတဲ့သူတွေပထမဆုံးအုပ်စုအဖြစ်ကိုဗစ်ကာကွယ်ဆေးစထိုးပြီးတဲ့နောက်18လအကြာမှာပဲကလေးငယ်တွေအတွက်ကာကွယ်ဆေးကိုလည်းတိုင်းပြည်တစ်ဝက်မှာဖြန့်ဝေပေးနေရပါပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့အသက်9နှစ်ကနေ17နှစ်ကြာကလေးငယ်တွေကာကွယ်ဆေးထိုးဖို့အတည်ပြုပေးခဲ့ပါသည်။အခုလို9နှစ်အောက်ကလေးတွေကိုဗစ်ကာကွယ်ဆေးထိုးဖို့ပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ခွင့်ပြုခဲ့ပြီးတဲ့နောက်အစိုးရကပြည်နယ်တွေကို Pfizer နဲ့ Moderna ကာကွယ်ဆေး10တန်းကိုဖြန့်ဝေပေးနိုင်ခဲ့တဲ့အပေါ်မှာသမ္မတဂျိုးဘိုင်ဒန်ကချီးကျူးပြောဆိုခဲ့ပါသည်။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာဂျူလာ22ရက်နေ့အစောပိုင်းတုန်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငင်ကြောင့်ကလင်းငယ်တွေအများပြားအပါအဝင်ပထမနေ့မှာတည်ဆုံးသူအနည်းဆုံး1000ကျော်နဲ့ဒဏ်ရာရသူ1500ကျော်ရှိတယ်ဆိုပြီးတော့တာလီဘန်အာဏာပိုင်တွေကပြောပါလိမ့်။အပြင်းစစ်အများစုကပါကစ္စတန်နဲ့နေဆက်ပါတီကာအရှိတောင်ပိုင်းနဲ့ခိုးစ်ပြည်နယ်တွေမှာဖြစ်တဲ့ဆိုပြောသူကပြောတာပါ။ဒီနယ်မြို့ကိုးစ်ကနေ28မိုင်အကွာဗဟိုပြုတ်ပြီးတော့ဗိုလ်တုနဲ့အစောပိုင်းတုန်းကပြင်အား 6.1 အဆင့်ရှိတဲ့ငွေလှုပ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာန USGS ကပြောပါသေး။ပြိုကျနေတဲ့နေအိမ်တွေနဲ့အပျက်စီးတွေကိုလည်းတွေ့ရပါသေး။ဒီအပျက်စီးတွေအောက်မှာပြည်မိနေတဲ့သူတွေကိုတာလီဘန်ဦးဆောင်တဲ့ကာကွယ်ရေးဝန်ကြီးဌာနကကြီးကြပ်ပြီးတော့ကူညီကယ်ဆယ်ပေးနေပါသေး။အာဖဂန်နစ္စတန်နိုင်ငံမှာငရင်းတန်းတင်ခဲ့တဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်ဒေါ်လာ1000ပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းတောင်ကိုရီးယားအစိုးရကဒီအသိပ္ပံနောက်ပိုင်းမှာပြောဆိုခဲ့ပါသေး။ဒီငရင်းဟာ2002ခုနှစ်နောက်ပိုင်း20အတွင်းမှာလူအသေးပြအများဆုံးငရင်းလည်းဖြစ်ပါသေး။မုတ်တုံမူကြီးရဲ့အတွက်တောင်အာရှနိုင်ငံတွေမှာမူကြီးရေရှမ်းမှုကြုံနေရပါသေး။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာလည်းမုတ်တုံအကျိုးမူကြီးရဲ့အတွက်မြစ်တွေရေရှမ်းနေပါသေး။ရေကြီးတဲ့ပထမနေ့မှာလည်းအနည်းဆုံးလူ9ယောက်သေဆုံးပြီးတော့ရေကြီးမှုဇက်တိုက်ဖြစ်နေတဲ့နေ့တိုင်းမှာသေဆုံးသူဥယျာဉ်တိုးလာနေရပါ။ရ ये जी मुझे भी तो आने तो मार आने ला और इन सो का ठहरती आ भी रो ये देखा तो तो मार कुन्ह तें ला हा सुया का साउ पी था रे या ये देर मार कोलों ने जाया वाले न्यापाई उड़हम पा पीने माले तांसाम ये भी एक डॉ वेबी लमा जी भी ठाया वाले सुया ये कैसे ये पे करो ये जी ये निया का भी तो भी को जो ने सोए भी रो जूसा के ပင်ကလေးဆိုင်ငယ်မှာလည်းရက်ဆက်ပြီးတော့မိုးကြီးရေရှမ်းနဲ့တွေ့ပြီးသူ၉၀သမ၅တန်းထက်မနည်းအစားအစာနဲ့တောင်တုံးရင်ဖလုံးလုံးတက်တက်တလာနဲ့ရင်ဆိုင်နေရပါတယ်။ပေါင်လောက်ထိတက်နေတဲ့ရေကြားထဲမှာလမ်းလျှောက်ပြီးတော့လူတွေတွာလာနေရသလိုအင်တွေလည်းရေမြုပ်ကုန်ပါတယ်။တချို့ကလှိနဲ့တွာလာနေရတာပါ။ပင်ကလေးရှိရှိပိုင်းကဆဲလ်ဟက်မြို့မှာနှစ်တရာကျော်အတွင်းအစိုးရဆုံးရေပေးတဲ့ငုံခန်း ကုလသမဂ္ဂကလေးသူငယ်များရဲ့မုံငွေခွဲကလေးပြောဆိုထားပါသည်ကျောင်းနိုင်ငံတောင်ပိုင်းမှာဒီသင်းပတ်ထဲမူကြီးပြီးတော့ဆန်ကျင်တည်ရေးကြီးမှုဖြစ်နေတာကြောင့်ထောင်ထဲရှိတဲ့ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေရတဲ့အကြောင်းအစိုးရပိုင်းတွေနေမှာဖော်ပြထားပါသေးတယ်။ဇွန်လ22ရက်နေ့မှာတရုတ်နိုင်ငံတွေကမြစ်113ခုမှာစိုးရိမ်ရင်မှတ်တဲ့ကြော်လွန်ပြီးတော့ရေရှမ်းခဲ့ပါသေးတယ်။အဲ့ဒီကမြစ်9ခုဟာတမိုင်းဝင်လောက်အောင်ဆန်ချိန်ချိုးပြီးတော့ရေရှမ်းနေတာဖြစ်တဲ့အကြောင်းတရုတ်ရဲ့အရေးမြင့်ဆိုင်ရာဝန်ကြီးပြောတာကိုကိုးကားပြီးတော့အစိုးရပိုင်း CCTV သတင်းဆရာမှကြေညာခဲ့ပါတယ်။တရုတ်နိုင်ငံတောင်ပိုင်းထုတ်ကုန်အချက်ကြာဒေတာကွန်ကျိုးပြည်နယ်ရင်းတဲ့မြို့လူနေရပ်ကွက်တွေကရေပေးသိမ်းမိသားစုတွေကိုကယ်ဆယ်ခဲ့တဲ့ရုပ်သံဆိုင်ကို CCTV သတင်းမှဖော်ပြခဲ့ပါတယ်။ကွန်ကျိုးပြည်နယ်မှာမူကြီးရေရှမ်းတာကြောင့်လူ4,800လောက်ထိခိုက်ခဲ့အပြင်အိမ်အလုံး1,900ကျော်နဲ့နေရာဧက69နဲ့ဧကပျက်စီးဆုံးရှုံးလာကြောင်းစီးပွားရေးအရဒေါ်လာ262တန်းပိုဆုံးရှုံးရတယ်ဆိုပြီးတော့ပြည်내ရေးပေါ်ထိန်းသိမ်းဌာနကပြောဆိုတာကိုအစိုးရပိုင်းရှင်းဝါသတင်းအေဂျင်စီကဖော်ပြထားပါလိမ့်ရှင
်။မဲဒန်စင်တင်ဆက်ပေးခဲ့တဲ့တပတ်တွင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုရှုစားနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်ဒီအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါလိမ့်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်မက်ခင်ဖြူထွေးတလှည့်ပြောပြပေးပါရှင်။
ဆိုပိုင်းကရှီထောင်အာရှနိုင်ငံတချို့ကိုတွားရောက်ပြီးမြမရေးဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒေးရက်ရှူလီကသူခီးစင်အတွင်းဆွေးနွေးချက်တွေကို NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့မနေ့ကဆွေးနွေးခဲ့တဲ့အကြောင်းပြောပါရယ်မြမနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်လာဖို့နဲ့မြမပြည်သူတွေအတွက်စုစည်းညီညွတ်ပြီးတရားဝပြောတဲ့နိုင်ငံနာဂတ်နိုင်ငံတစ်ခုဖြစ်လာအောင်ဝိုင်းဝန်းကူညီဆောင်ရွက်နေတဲ့အမေရိကန်အစိုးရရဲ့အထောက်ချိုးပန်းမှုတွေနဲ့မြမနိုင်ငံရဲ့နိုင်ငံသားရဲ့ဝန်ကြီးဌာနမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ NUG ဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တဲ့ဆိုတာကိုနိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံချုပ်လီကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတဆင့်ပြောဆိုထားတာဖြစ်ပါရဲ့ရှင်။မြန်မာစစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကိုအတူပီလို့အတူကခေါ်တဲ့နိုင်ငံကအကာအကွယ်ပေးရမယ်တာဝန်ပြက်ကွက်နေတော့မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပြီးမြန်မာပြည်သူတွေကိုအတူပီနဲ့အညီအမြန်ဆုံးကူညီပေးဖို့ကုလသမဂ္ဂကိုထပ်မံတောင်းဆိုပါရစေ။မြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြက်ကွက်တာမျိုးတောင်မဟုတ်တော့ဘဲစစ်တပ်ကအာဏာအတွက်လူတွေကြောက်ရွံ့ထိတ်လိုက်အောင်ရွေကျက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကချမှတ်ခဲ့တဲ့အာတူပီပါဆိုးဝါးပြင်းထန်တဲ့လူခွင့်ရေးပြစ်မှုတတ်မှတ်ချက်တွေနဲ့ကန့်ညီနေတယ်။ဒါကြောင့်အချိန်မီပြက်ပြက်သားသားအရေးယူပေးပါလို့တမ်မတ်ကြီးဦးကျော်မိုးထွန်းကမနေ့ကဒီကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့အာတူပီဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာပြောဆိုသွားတာဖြစ်ပါရဲ့ရှင်။အမေရိကန်ပြည်ထောင်စုမှာ1983ခုနှစ်ကစလို့ဖက်ဒရယ်အစိုးရကသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကမနေ့ကပယ်ဖြတ်လိုက်ပြီးချင်းပါပဲ။သမ္မတဘိုင်ဒန်ကတော့တဟာတန်းကြီးအတွက်စိတ်မကောင်းစရာနေ့တနေ့လို့ပြောဆိုလိုက်ပြီးဒီအခွင့်အရေးပြန်လည်ရရှိအောင်ဆက်လက်တိုက်ပွဲဝင်သွားကြရမယ်အကြောင်းပြောပါရယ်။အခုဆုံးဖြတ်ချက်ရဲ့အကျိုးဆက်တွေကိုရင်ဆိုင်ကြရမယ်ပြည်နယ်တွေကအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်သူလှုပ်ဆောင်နိုင်တဲ့ဘက်ကလေအားလုံးဆောင်ရွက်သွားမှာပါလို့လေသမ္မတဘိုင်ဒန်ကမနေ့ကဒီတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးပြီးချင်းမကြခင်မှာပဲအင်ဗီရောမိတ်ကုန်းမှာပြောကြားသွားခဲ့ပါတယ်ရှင်
။ဇွန်လ25ရက်နေ့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrick နဲ့ TMM လို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လင်းပေးခဲ့တဲ့အတန်လွင့်အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးပါတယ်ရှင်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာပြေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။